2010ရွေးကောက်ပွဲနဲ့2008ဖွဲ့စည်းပုံကိုလက်သင့်ခံသင့်မခံသင့်စတဲ့အခြေအနေတွေကြောင့်ဒီမိုကရေစီရေးလှုပ်ရှားသူတွေကြားမှာအငင်းပွားပွဲဖြစ်ရတဲ့ပြည်ရင်းပြည်ပမှာကြေကြေပြက်ပြက်ဆွေးနွေးစရာရှိလာပါတယ်။အရင်အာဏာရစစ်ဆိုးရတွေကသူတို့နယ်သဘောထားမတူတဲ့မြေပေါ်နိုင်ငံရေးပါတီတွေကိုပြင်းပြင်းထန်ထန်အရေးယူမှုတွေရှိခဲ့ပြီးစစ်တပ်ကိုယ်စားလှယ85ရာခိုင်နှုန်းပါဝင်တဲ့2008ဖွဲ့စည်းပုံရေးဆွဲပြီးချိန်2010ရွေးကောက်ပွဲကျင်းပလာချိန်မှာတိုင်းရင်းသားနိုင်ငံရေးနယ်ပယ်မှာရောဒီမိုကရေစီရေးလှုပ်ရှားသူတွေကြားမှာပါအငင်းပွားစရာတချို့ပေါ်ပေါက်ပါလေ။ရခိုင်ပြည်နယ်မှာရွေးကောက်ပွဲအနိုင်ရရခိုင်ဒီမိုကရေစီအဖွဲ့ချုပ်နဲ့2010ရွေးကောက်ပွဲဝင် RNDP ရခိုင်တိုင်းရင်းသားများတိုးတက်ရေးပါတီကြားမှာလည်းအလားတူမတူညီမှုတွေရှိခဲ့ပါလေ။ဒီခြေအနေနဲ့ပတ်သက်ပြီးတော့အပြည့်အစုံကို VOA သတင်းတောက်ကိုကျော်ထင်းကဆက်တင်ပြမှာပါရှင
်။ဟုတ်ကဲ့ပါ။ရခိုင်လူမျိုးတွေတန်ခါအဖွဲ့အစည်းတွေနဲ့လူမျိုးရေးအသင်းအဖွဲ့တွေကလိုလာတဲ့ ALD နဲ့ RNDP ပေါင်းစည်းရေးအတွက်ဒီကနေ့မှာကနဦးသဘောတူညီချက်ရယူနိုင်ခဲ့ပါတယ်ဒီပါတီနဲ့ပေါင်းစည်းရေးအတွက်ပေါင်းစည်းရေးကော်မတီကိုပါတီတစ်ခုစလုံးကအချိုးညင်ကိုယ်စားလှယ်နဲ့ဖွဲ့စည်းခဲ့ပြီးလာမယ့်3လတွင်ဖွဲ့စည်းဖို့သဘောတူခဲ့ကြတယ်လို့ ALD ကောင်းဆောင်ဦးစာမိုင်းကပြောပါတယ
်ဒီနေ့ပဲရခိုင်ကာယအသင်းတည်ရှိတဲ့တက္ကသိုလ်လမ်းမှာရခိုင်ဒီမိုကရေစီအဖွဲ့ကကိုယ်စားလှယ်ချောင်းရခိုင်တို့တဲ့ပါတီက၆နဲ့တော့ဟိုပါပေါ့တခိုင်လူကြီးတွေပေါ့လေတို့အပါဝင်ဒေါက်တာအေးတွန်းတို့ကုမရသိန်းတို့စတဲ့ပုဂ္ဂိုလ်တွေ73ငါကြီးကြပြီးတော့ပေါင်းစည်းကိုပြောကြတော့ပေါင်းစည်းရဲ့အတွက်ကိုနှစ်ပတ်လုံးကတညီညွတ်တဲ့ဆုံးပြတ်တယ်တခိုင်ပါတီနဲ့ပေါင်းစည်းမယ်ပေါင်းစည်းတာနဲ့ပတ်သက်လို့ဥပဒေတွေနဲ့အညီလုပ်မယ်နောက်နှစ်ဖွဲ့မှရှိခဲ့တဲ့ဒီကမူတွေကိုနဲ့အားလုံးဖြည့်ပြီးပေါင်းကြည့်မယ်အဲ့ဒီပေါင်းကြည့်ဖို့အတွက်ကိုလုပ်ငန်းကော်မတီဖွဲ့လိုက်တယ်ဟိုပေါင်းကြည့်ရတဲ့အတွက်ကိုလုပ်ငန်းကော်မတီဖွဲ့တဲ့နေရာမှာဒီဖက်ချက်ဦးစီးပဲပါတယ်တို့တို့ကဆုံးကြပြီးဒီနေ့အောက်တိုဘာမတိုင်ခင်မှာပေါ့လေပေါင်းကြည့်ရတဲ့အတွက်ကိုအကောင့်တွေပေါ်အောင်တပါတီရဲ့ပြင်အောင်လုပ်မယ်ဆိုတော့ဆုံးဖြတ်ချက်ကိုချလိုက်
သောသောပိုင်းကလည်းဒီပါတီကြီးနှစ်ခုပူးပေါင်းဖို့အတင်းငင်းညှိနှိုင်းခဲ့ရပါတယ်။ပေါင်းစည်းရတဲ့အစောတလင်ဖြစ်ခဲ့ကြတာကတော့ပြည်ထိုင်ပြည်နယ်တွေဖြစ်ပေါ်ခဲ့တဲ့ပဋိပက္ခတွေကြောင့်နှောင့်နှေးခဲ့ရတယ်လို့ပြောပါတယ်။ဒါပေမဲ့ RNDP အထွေထွေတွင်းဦးလာဆိုကတော့နိုင်ငံရဲ့အခင်းအကျင်းကြောင့်ပူးပေါင်းရင်နှောင့်နှေးခဲ့တာလို့ဆိုပါတယ်
။ဟိုအရင်တော့ကတော့ဒီလိုပါကျွန်တော်တို့ဒီ RNDP ကတော့1900ဟိုပါလေဒီ2010ရွေးကောက်ပွဲကိုဝင်လာတယ်
။ဟုတ်ကဲ့
။အာလူလူထောက်ခံမှုနဲ့ဟိုအနိုင်ရခဲ့တယ်ကျွန်တော် EAD ကြတော့1990ရွေးကောက်ပွဲမှာနိုင်ခဲ့တယ်သူတို့ကဒီအဲ RD 2010ရွေးကောက်ပွဲကိုမဟုတ်သူတို့ကဘိုက်ကလုတ်ခဲ့တယ်ပေါ့လေ
ဟုတ်ကဲ့
အဲ့တော့အဲ့ဒီຢာထဲမှာရွေးကောက်ပွဲဝင်တဲ့လူနဲ့ဘိုက်ကလုတ်တဲ့လူຢာထဲမှာဟိုရေဘူးကနားလည်မှုလွှဲတာလေးဆိုတာရှိတာပေါ့နော်ဒါပေမဲ့အခုချိန်မှာကြတော့ဒီ EAD အနေနဲ့လည်းဒီဟိုရွေးကောက်ပွဲမှတ်ပုံတင်လိုက်ပြီးရောပေါ့ဒီပါတီဒေဝင်မှတ်ပုံတင်လိုက်ပြီးဆိုတော့ကြတော့ကျွန်တော်ကလမ်းကြောင်းတစ်ခုတည်းပေါ်မှာအတူတူပါပဲ
ရခိုင်ပါတီရဲ့ပြည်နယ်မှာစိုးရဖွင့်နေတဲ့အတိုင်းအတာနဲ့အနိုင်ရတာကိုရခိုင်လူထုကလိုရနေကြပါတယ်။လာမယ့်ဂျာဖက်ရွေးကောက်ပွဲနဲ့2015မှာပြည်ခိုင်ဖြူနဲ့ NLD အပါအဝင်တခြားရခိုင်နိုင်ငံရေးပါတီတွေဗင်္ဂလီပါတီတွေရဲ့စင်ခုံမှုတွေအတွက်လည်းရခိုင်မျိုးသားရေးဝါဒအခြေခံပါတီတွေအတွက်ကထိတွေ့စဉ်းစားစရာဖြစ်လာပါတယ်။အခုပါတီကြီးနှစ်ရဲ့ပူးပေါင်းနိုင်ရင်လူထုကိုစားပြုရခိုင်ပြည်နယ်စိုးရဖွင့်နိုင်မယ်လို့ဦးလတ်စောကယုံကြည်နေပါတယ်။
အာကျွန်တော်တို့မြင်တာကတော့ဒီရခိုင်နှစ်ပါတီပူးပေါင်းတယ်ဆိုရင်နှစ်ပါတီစလုံးမှာပေါ့လေဒီထောက်ခံတဲ့အင်အားစုတွေနောက်ပါတီကောင်းတော်နဲ့ဆိုရဲဒီရခိုင်ပြည်သူလူထုကိုကိုစားပြုပြီးစွန့်ရည်ပြရတဲ့လူပါပဲအဲ့လိုပေါင်းလိုက်မယ်ဆိုရင်တော့ရခိုင်ပြည်မှာကျွန်တော်တို့တော့နိုင်ရရဒီကြပေါ့နိုင်တယ်နိုင်ရုံနဲ့မကဘူးကျွန်တော်တို့ဟာဒီ2008ဖွဲ့စည်းပုံကဘယ်လိုပဲအဟန္တာရှိပြီးဖြစ်စေမရှိပြီးဖြစ်စေရခိုင်ပြည်မှာရခိုင်ပြည်သူလူထုကရွေးကောက်တင်မြှောက်လိုက်တဲ့ရခိုင်ပြည်နယ်အစိုးရတရားကခိုင်မာပေါ်လာနိုင်လိမ့်မလို့ကျွန်တော်ယုံကြည်တယ
်ရခိုင်ပြည်နယ်မှာတရားဝင်မှတ်ပုံနေထားတဲ့နိုင်ငံရေးပါတီစစ်ဆုံးပါတီရှိပြီးဘင်္ဂလီရှိပြုပါတီနဲ့မရိုခမီးလိုရခိုင်မျိုးနွယ်စုပါတီတွေနဲ့ကွန်မြူနတီဟောင်းတွေစုစည်းထားတဲ့နိုင်ငံရေးပါတီတွေရှိပါတယ်ခင်ဗျာ